ရုရှားကမစ္စိုင်းတုံးကြီးတွေနဲ့ထပ်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်ဂျက်တပရင်းတွေမှာယူကရိန်းကဒေသအများပြားမှာတေဆုံးရသူက12ဦးရှိပါတယ်။ဒဏ်ရာရသူကနောက်12ဦးရှိတယ်လို့ယူကရိန်းအရေးပေါ်ဌာနကပြောပါတယ်။ရုရှားဘက်ကပစ်ခတ်တဲ့မစ္စိုင်းတုံးကြီးက55လုံးရှိပြီးတော့အဲ့ထက်ကအများစုကိုယူကရိန်းဘက်ကနေပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အဆောက်အဦ35လုံးနဲ့ပျက်စီးခဲ့ရတာပါ။ယူကရိန်းသမ္မတကတော့ရုရှားအင်အားကြီးလက်နက်တွေရှိတဲ့ရုရှားကိုတွန်းလှန်တိုက်ခိုက်ဖို့အတွက်လက်နက်တွေလိုနေပါတယ်လို့ဂျက်တဘရင်းနေမှာပဲပြောပါတယ
်ဘုဇနာရစီစကာရက်တာပရိုဒနာရှင်မစ်ကိုဂျန်ရန်စကီဘစ်ပီလုတ်နက်ကီဇာစတူဆို
အကြံဖက်သမားတွေကကျွန်တော်တို့မြို့ရွာတွေကိုပစ်ခတ်တဲ့ရုရှားရဲ့မစ္စိုင်းဒုံးတိုင်းအီရန်ရဲ့ဒရုန်းတိုင်းကကျွန်တော်တို့ဘာကြောင့်လက်နက်တွေလိုနေလဲဆိုတာကိုပြောပြနေကြတာပါအကြမ်းဖက်သမားတွေကိုပဲလက်နက်ကပဲအကြမ်းမဖက်အောင်လှုပ်ပေးနိုင်မှာပါလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောသွားတာပါဆောင်ကလာအလွန်အေးတဲ့ဒေတာမှာရုရှားတပ်တွေကလျှက်စစ်မီးပေးတဲ့ဒဏ်ဘေးဆဲုံတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတော့ယူကရိန်းနဲ့စိတ်သက်သာအောင်ဆက်လုပ်နေတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်။နိုင်ငံတကာစွမ်းအင်အေဂျင်စီ IAEA ရဲ့အကြီးအကဲရာဖဲလ်ဂရော့စီကလည်းယူကရိန်းကဇပိုရီရှားနျူကလ িয়ার ဒဏ်ဘေးဆဲုံကြီးတဝိုက်နေစဉ်လုံးလုံးပောက်ကွဲတံတွေကြားနေရတာဖြစ်ပြီးတော့ဒီနျူကလ িয়ার ဆဲုံဝင်းချင်ကိုပြစ်ခတ်ရက်ဆဲတဲ့ဇုံဖြစ်တတ်မှတ်ပေးဖို့ဂျက်တဘရင်းနေမှာပဲထပ်ပြီးတောင်းဆိုလိုက်ပါတယ်။ယူကရိန်းတက်နိုင်ငံတကာစီးရီးကူညီတွေပေးနေတာဖြစ်ပြီးအမေရိကန်ကသူ့ရဲ့အစ်မင်းအေဘရမ်စ်တန်ကာ30တစ်စီးပေးမယ်လို့ကတိပေးတယ်လို့ဂျာမနီကသူ့ရဲ့ Leopard 2တန်ကာ14စီးပြင်ဥရောပနိုင်ငံတချို့ကလည်းတိုက်ခိုက်ရေးယာဉ်တွေပို့ပေးမယ်လို့ပြောထားကြတာဖြစ်ပါတယ်